မြန်မာနိုင်ငံရဲ့ပြည်ပခါတွေကိုဖြည့်ရှင်းတဲ့အခါမှာတော့ဒေတာရင်းတည်ငြိမ်ရေးကိုထိန်းသိမ်းမှုအတွက်အာဆီယံအဖွဲ့အတွင်းမှာအမျှော်အမြင်ရှိရှိသတိထားကင်တွယ်တဲ့နည်းလမ်းကိုဆက်ပြီးတော့ကျင့်သုံးဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဇမ်ဘရီအဘဒူခါရီယာကဒီကနေ့မလေးရှားအောက်လွှတ်တော်အမေးဖြေခန္ဓာမှာပြောဆိုသွားပါတယ်မြမရေးအာဆီယံအနေနဲ့ကင်တွယ်ဖြည့်ရှင်းဖို့မအောင်မြင်ခဲ့ဘူးဆိုရင်တခြားပြင်ပဩဇာလွှမ်းမိုးမှုတွေဝင်လာနိုင်တဲ့အန္တရာယ်ကိုရင်ဆိုင်ရလိမ့်မယ်လို့လည်းသူကသတိပေးသွားပါတယ်အာဆီယံအတွင်းမှာဆွေးနွေးတိုင်ပင်တာမျိုးမဟုတ်ဘဲနဲ့ဘယ်နိုင်ငံကမှတနိုင်ငံတည်းနဲ့မြမအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်မြမနိုင်ငံကိုအာဆီယံကနေထုတ်ပယ်ပြစ်ဖို့ဆိုပြီးမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်အဆိုပြုခဲ့တာကထုတ်ပယ်ပြစ်ဖို့သူပြောတာမဟုတ်ဘဲနဲ့မြမအရေးထက်တခြားဒေသတွေဆောင်ရွက်ရမယ့်ကိစ္စတွေကိုဦးစားပေးဖို့ပြောဆိုတာပါလို့လည်းသူကပြန်ပြီးတော့ခြေပသွားပါတယ်မြမစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကြောင့်မြမကိုအာဆီယံအဖွဲ့ကနေယာယီထုတ်ပယ်ထားတဲ့နယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမတ်လပထမပိုင်းတုန်းကဖိလစ်ပိုင်နိုင်ငံမှာပြောဆိုခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကတော့အခုလိုမလေးရှားဝန်ကြီးချုပ်ပြောဆိုခဲ့တာဟာဒေတာရင်းခိုင်မာအားကောင်းအောင်လှုပ်ဆောင်စရာတွေရှိနေတဲ့အချိန်မှာမြမအရေးတစ်ခုတည်းကလွှမ်းမိုးမနေသင့်ဘူးလို့ပြောဆိုခဲ့တာသာဖြစ်တဲ့အကြောင်းဒီကနေ့အောက်လွှတ်တော်မှာပြန်ပြီးတော့ဖြေရှင်းသွားခဲ့တာဖြစ်ပါတယ်ရှင်